မန္တလေးမြို့ကဆန္ဒပြတန်ခါ၅ပါးရဲ့ငြိမ်းချမ်းရေးတရားဟောဝဲကိုတော့တန်ခါမဟာနာယကဆရာတော်တွေကတနိုင်သာခွင့်ပြုခဲ့တယ်လို့ဒီကနေ့လူမှုတရားပွဲကိုတက်ရောက်ခဲ့သူမျက်မြင်အမျိုးသမီးတို့က RFA ကိုပြောပါတယ
်ကျွန်တော်တို့ကဆုံးကတ်လိုက်တယ်ဆုံးကတ်လိုက်တယ်ဆိုတာမသွင်းစိုက်ကြကိုတော်တွေရောဆုံးကတ်လိုက်တယ်ပေါ့တန်ခါပန်း500ဆိုတက်လိုက်တယ်ပေါ့နော်ပယ်ဒမင်းနဲ့စိတ်သားနဲ့ဦးနဲ့ပဲတက်လိုက်တာလေတက်ပြီးတဲ့အခါကျတော့သူတို့ကမျက်နယ်ကိုတနိုင်ရနေနှစ်ချက်ထိဟောပြောခွင့်ပေးတယ်ဗျအဲ့ဒါမသွင်းတိုင်ဟောင်းထဲမှာချက်အဲ့ငင်းငယ်ရဲ့အတွက်ဟောတယ်မင်းကသူတို့တောင်းဆိုချက်တွေဟိုဖတ်ပြတယ်ကျွန်တော်ဦးသိန်းစိန်နဲ့မှာတင်တဲ့စာတွေကိုဖတ်ပြတယ်တန်ခါလည်းတော်တော်များပါတယ်လူလည်းတော်တော်များပါတယ်900လောက်တော့ရှိတယ်နှစ်ချက်ပြီးတော့နှစ်ချက်ခွဲလောက်ကျတော့အကုန်လုံးကိုမောင်းထုတ်လိုက်တယ်ပေါ့
တန်ခါမဟာနာယကအဖွဲ့ဝင်ဆရာတော်တစ်ပါးဖြစ်တဲ့မန္တလေးမစိုးရိမ်တိုက်သည့်ဆရာတော်ဦးရာဇဓမ္မဘိဝန္တကဆန္ဒပြတန်ခါတော်၅ပါးရဲ့လူမှုတရားပွဲကိုအမြန်ရက်ခိုင်းခဲ့ပြီးမဟာမြတ်မြူနီဘုရားနာကရေတော်ကြောင်းတိုက်ကိုခေါ်ဆောင်သွားတယ်လို့သိရပါတယ်
။နောက်နေဆုံးကက်တိတဲ့ခါကျတော့ဆရာတော်တွေကနေပြောဆန္ဒပြတဲ့တန်ခါ၅ပါးကိုဩဝါဒပေးတယ်။အရှင်တို့မနေ့ကသူတို့ဒီခေါ်လာတာတနာကြီးပဲပြောခွင့်ပေးမယ်ပေါ့။အဲ့တော့လူရင်းတူရှင်ကိုပဲပြောပါဆိုပြီးတော့အရှင်ဘုရားတို့အတွက်ကိုပြောတာပါလို့ပြောတယ်။အဲ့လိုသုံးမှပြီးတော့စာဓုခေါ်ခိုင်းပြီးတော့ပြီးသွားတယ်။အဲ့နောက်ကျွန်တော်တို့ကအဲ့ဟောပြောပွဲသူစလုပ်တဲ့အချိန်မှာပဲဆရာတော်စပြီးလဲဟောရောမဆိုရင်တိုက်တက်ကနေဥရဇာဓမ္မကအဲ့ဒီဟောပြောတဲ့စီကိုကားနဲ့ဝင်လာပြီးတဲ့အခါကျတော့ဥရဇာကနေပြီးတော့မြန်မြန်ပြောပြတာနဲ့သချင်းသိမ်းသချင်းပြန်လူတွေအကုန်ယင်ပြန်ပေါ့တန်ဃာတော်တွေခဏနေပါအောင်ဆိုပြီးလူတွေယင်ပြန်ခိုင်းတယ်ကျွန်တော်တို့ကတော့ဘေးနားမှာရက်နေတော့မယ်အဲ့ချိန်ပြီးတော့နောက်အဲ့တန်ဃာတော်တွေကိုတခါတည်းမထသကားနဲ့တင်ခေါ်သွားတာအဲ့ဒါအဲ့ကဘယ်ကိုသွားလဲဆိုတော့ရေတော့တိုက်ထဲမှာအခုဆရာတော်တွေကိုပို့ထားတယ်အခုအဲ့ထဲမှာညှိနေကြတယ
်ဆန္ဒပြတန်ဃာတော်တွေရဲ့ဒီကနေ့လူမှုတရားပွဲကိုမန္တလေးလူမှုရောတန်ဃာတွေကပါစိတ်ဝင်စားရှိတယ်လို့မန္တလေးတိုင်း NDC အဖွဲ့ဝင်ဦးကိုကြီးကပြောပါတယ
်မန္တလေးလူမှုတွေကတော့စိတ်ဝင်စားပါတယ်ဒီကိစ္စဘာလို့စိတ်ဝင်စားလို့ဆိုတော့အခုလောက်သွားတဲ့ကိစ္စကတော့ငြင်းငြင်းချမ်းချမ်းနဲ့ဟုတ်ကဲ့မပတ်တဲ့ကျွန်တော်ဥပဒေပေါင်းပြန်လုပ်သွားတယ်လို့ကျွန်တော်လည်းဒီလိုပဲယူဆပါပဲ။ဟိုဆရာတော်မိတ္တာကိုရှေ့ထားပြီးတော့လုပ်သွားတဲ့အကိစ္စတွေဖြစ်အတွက်ကျွန်တော်ဒီလူလူလူအနေနဲ့လည်းစိတ်ဝင်စားပါတယ်။တန်ဃာတော်တွေကလည်းစိတ်ဝင်စားပါတယ်။အနာမိုင်းနဲ့ဆရာတော်တွေကတော့လုံးနေတွေကိုကျောင်းကပြေးလိုက်တယ်လို့ကျွန်တော်ထင်တယ်ဗျ။ဇနိတော်မှတနာရီတည်းပဲခွင့်ပြုပေးလိုက်တာ။ဒါတော့အနာမိုင်းနေတဲ့ကဟိုလူလူပေါ်ပြီးတော့တံပယ်မှုများပါလာမလားဆိုတာတွေကိုတော့သူတို့လည်းသိရင်လည်းထင်ပါတယ်ဗျာ
။နောက်ရက်တွေမှာလည်းအခုလိုငြိမ်းချမ်းစွာလူမှုတရားပွဲဆက်လုပ်ခဲ့မယ်ဆိုရင်လူမှုကလည်းမျှော်လင့်နေကြောင်းမန္တလေး NLD ဦးကိုကြီးကပြောပါတယ
်။အဲခေါင်းဆောင်ဆရာတော်၅ပါးကဒီမိုကရေစီအကြောင်းလေးတွေကိုကျန်တဲ့တန်ဃာတော်တွေကိုရှင်းလင်းပြောသွားတာရဲ့တကယ်မေတ္တာသဘောနဲ့ထားရင်မေတ္တာသဘောပါလာရင်ဒါအတ္တတွေဒေါသတွေမပါဘူးဆိုတဲ့အကြောင်းလေးတွေကိုဟောသွားတာပါ။ဒီနေ့တုံ့ပြန်မှုကတော့ဆရာတော်ကြီးအစိုးရကသူတို့နိုင်ငံရေးကျင်းမာတွေလွတ်မပေးသေးသမျှအဲနေသက်ငြိမ်းချမ်းရေးစိတ်ဓာတ်ကိုဆောင်ရွက်မပြီးသမျှအဲဆရာတော်ကြီးဟောတော်မယ်ဆိုတော့ပြည်သက်ကတော့အဲဒီလိုငြိမ်းချမ်းချမ်းနဲ့အေးအေးဆေးဆေးဟောတာတွေကိုတော့ပြည်သက်ကမျှော်လင့်တာပေါ့ဗျာ
တန်ခါမဟာနာယကအဖွဲ့ကဆန္ဒပြဆရာတော်၅ပါးကိုတရားဟောခွင့်ပိတ်လိုက်ပြီဆိုပေမဲ့အစိုးရတန်ခါတော်၅ပါးကတော့လူမှုတရားပွဲတွေဆက်လုပ်နိုင်ဖို့နီးလန်းတွေရှာဖွေနေကြောင်းသိရပါတယ်ခင်ဗျာ